မြန်မာနဲ့ဟောင်ကောင်ဂျွန်းတို့ကလူခွင့်ရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးထောက်ပြပြောဆိုသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဌာနအကြီးအကဲတာဝန်ရှိသူဒူကဇန်နဝါရီလ9ရက်အင်္ဂါနေ့မှာပြောသွားပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဒေသမှာ2019ခုနှစ်အတွင်းအမေရိကန်နိုင်ငံရေးဌာနရဲ့အောင်မြင်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးဌာနမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါ။မြန်မာနိုင်ငံပါဝင်တဲ့အရှေ့တောင်အရှဒေသတွေမှာဒီဥနိုင်ငံရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတာနဲ့ပတ်သက်တဲ့မေးခွန်းကိုဖြေဆွေးရမှာလဲ။မြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်တစ်ခုကိုအကြီးအကဲတာဝန်ရှိသူကထောက်ပြပြောဆိုသွားပါတယ်။တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတဲ့ဆိုပေမဲ့လည်းမလေးရှားနဲ့ရှေ့တောင်အရှဒေသတွင်းကတခြားနေရာတွေမှာသက်ဆိုင်ရာနိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်မှုဥပဒေနဲ့အခွင့်အရေးတွေခိုင်မာအားကောင်းအောင်လုပ်လာနေတာကိုတွေ့ရတယ်လို့အမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကပြောပါတယ်။တစ်ဆက်တည်းမှာပဲဥပမာအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းမှာတရုတ်နိုင်ငံကစောက်လုံးမဲ့ရေကာတာစီမံကိန်းကို2021ခုနှစ်ကရပ်ဆိုင်းလိုက်တာကိုအကြီးအကဲတာဝန်ရှိသူကထောက်ပြသွားတာပါ။အမေရိကန်တာဝန်ရှိသူရဲ့ပြောဆိုချက်ထက်မှာစီမံကိန်းကိုနာမည်နဲ့တကွပြောဆိုသွားတာမဟုတ်ပေမဲ့ဒါဟာမြေဆုံဆဲစီမံကိန်းရပ်ဆိုင်းလိုက်တာကိုညွှန်ညွှန်းပြောဆိုပုံရပါတယ်။နိုင်ငံအားလုံးဖိအားပေးမှုကကင်းလို့ပြီးကောင်းမွန်တဲ့အုပ်ချုပ်ရေးနဲ့စီးပွားရေးတာယာကိုပြောင်းမှုလို့နဲ့အတူဖွံ့ဖြိုးတိုးတက်နိုင်တဲ့လွတ်လပ်ပြီးလမ်းဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ရေးဆိုတဲ့သမရရဲ့အမြင်ကို2019ခုနှစ်တွင်အမေရိကန်နိုင်ငံရဲ့ဌာနအနေနဲ့အကောင့်ထဲပေါ်နိုင်ခဲ့တယ်လို့နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကရှင်းလင်းပွဲအတွင်းပြောသွားပါတယ်။